ပြည်ပမှာတင်းရှောင်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်ဟာမကြခင်နိုင်ငံတွင်းကိုပြန်လာတော့မယ်လို့တမိဖြစ်သူကဒီကနေ့ပဲပြောလိုက်ပါတယ်တက်ဆင်ရဲ့တမိဖြစ်သူဦးဆောင်တဲ့ဖွဲ့ထိုင်းပါတီကစစ်တပ်ကိုထောက်ခံတဲ့နိုင်ငံရေးပါတီတချို့အပါအဝင်ပါတီပေါင်းဒရာစင်ကျော်နဲ့ညွန်ပေါင်းအစိုးရဖွဲ့မဲ့အစီအစဉ်အစ်ကိုကြီးညာလိုက်တဲ့တစ်ချိန်တည်းမှာပဲဝန်ကြီးချုပ်ဟောင်းပြန်လာမယ်အကြောင်းတမိဖြစ်သူကအတည်ပြုလိုက်တာပါ
ก็สามารถรับท่านได้หรือว่าจะดูจากสื่อก็ได้นะคะที่บอกว่าก็
ထောက်ခင်ဖြစ်သူပြန်လာတာကိုတတ်နိုင်ရင်လူကိုယ်တိုင်ကြိုဆိုလို့ရတယ်လို့ရုံမြင့်တန်ကြားကနေစောင့်ကြည့်လို့လည်းရပါတယ်လို့ဖွဲ့တိုင်းပါတီရဲ့ဝန်ကြီးချုပ်ဖြစ်အဆိုပြုခံထားရသူတူလည်းဖြစ်တက်ဆင်ရဲ့အငယ်ဆုံးသမီးလည်းဖြစ်တဲ့ပေထုံထရန်ရှင်နာဝတ်ကဒီကနေ့သူ့ရဲ့မွေးနေ့အခမ်းအနားမှာပြောလိုက်တာပါဆက်သွေးလုပ်ငန်းရှင်တထေးကနေ2000ခုနှစ်မှာဝန်ကြီးချုပ်ဖြစ်ခဲ့တဲ့တက်ဆင်ကိုတော့2006ခုနှစ်မှာပဲစစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့ပြီး2008ခုနှစ်မှာအဂတိလိုက်စားမှုနဲ့ထောင်ဒဏ်စီရင်ချက်ကြောင့်ပြည်ပမှာတင်းရှောင်နေခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံကိုပြန်လာမယ်ဆိုရင်လည်းပြစ်ဒဏ်စီရင်ချက်ရှိနေစေဖြစ်တာကြောင့်ဖမ်းဆီးခံရမယ့်အခြေအနေမှာရှိနေတာပါဒါပေမဲ့စစ်တပ်လိုလားတဲ့နိုင်ငံရေးပါတီတွေနဲ့အပေးယူညှိနှိုင်းပြီးဝင်ကြီးချုပ်ဟောင်းပြန်လာခွင့်ရတာဖြစ်တယ်လို့လည်းအကဲဆက်တချို့ကခံမှန်းနေတာပါထိုင်းနိုင်ငံရဲ့မေလရွေးကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့ Move Forward ပါတီအစိုးရဖွဲ့နိုင်ရေးနိုင်ငံရေးစစ်တပ်လိုလားတဲ့နိုင်ငံရေးအင်အားစုတွေရဲ့ဟန်တားမှုနဲ့ကြုံတွေ့ခဲ့ရပြီးနောက်ဒုတိယမဲအများဆုံးရတဲ့ဖွဲ့တိုင်းပါတီကဥဆောင်ပြီးအစိုးရအသစ်ဖွဲ့နိုင်မှုကြိုးပမ်းနေတာလည်းဖြစ်ပါတယ်ရှင်